မင်္ဂလာပါ
ရန်ကုန်တက္ကသိုလ်မြန်မာသာဌာနမှဇန်နဝါရီ23က25အထိ3ရက်ကြာကျင်းပသွားတဲ့စိုင်းနိုတိဘက်တင်ဘာသာစကားဟောပြောဆွေးနွေးပွဲကဖြင့်ဌာနရဲ့မှတ်တမ်းတစ်တိုင်းခြေလန်းတစ်တရက်လို့ဆိုရပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီဘာသာစကားလေးလာရေးရလို့တစ်ချိန်တစ်ခါကမှလုပ်ခဲ့ပြတာမရှိလို့ပါပဲ။လို့တော့လဲစိုင်းနိုတိဘက်တင်ဘာသာစကားနဲ့ပတ်သက်လို့တကယ့်ပြောရေးဆိုခွင့်ရှိတဲ့ဆရာကြီးဝန်တညံမြန်မာနာမည်ကဥညံကိုရိုင်းဥဆောင်ဟောပြောသွားပါတည်း။ဥညံဟောပြောသွားတာကလည်းအသီးသစ်ပွားစရာအများကြီးပါပါတည်း။ကိုရိုင်းမရောက်နိုင်ပြီမင်း။အဲ့ဒီဟောပြောဆွေးနွေးပွဲအကြောင်းကြားရသိရသမျှကိုပြန်ပြီးညှိလိုက်ချင်ပါတယ်။မမျှခင်မြန်မာဘာသာစကားနဲ့ပတ်သက်လို့ဆရာကြီးလှူဆောင်ခဲ့တဲ့အထက်ကထူးခြားတဲ့စာအုပ်နှစ်အုပ်အကြောင်းပြောပြရစီ။စာအုပ်တွေကတရုတ်လူရေးတရုတ်ဘာသာနဲ့နာမည်ပေးထားတာတွေကြီးဆိုတော့နာမည်ကိုတော့ထုတ်မပြောတတ်ပါဘူး။ဆရာကြီးလက်ဆောင်ပို့ထားလို့ဆရာကြီးရေးတဲ့တအုပ်ကအင်စာအုပ်စင်မှာရှိနေပါတယ်။2015ခုနှစ်ကတရုတ်ပြည်လူမှုရေးပညာစာပေညွန်ပေါင်းကဏ္ဍဝင်စာအုပ်အဖြစ်တရုတ်နိုင်ငံတို့အကောင်းဆုံးဘာသာစကားစာအုပ်စုချီးမြှင့်ခံရတဲ့စာအုပ်ပါ။ရေးထားတဲ့အကြောင်းအရာကရှေးဟောင်းတရုတ်ဘာသာလေးလာရေးမှာမြန်မာဘာသာစကားရဲ့အရေးပါပုံလို့သိရပါတယ်။နောက်တအုပ်ကထုတ်တာမကြပါဘူး။မာဒေတိယစကားတွေကိုလေ့လာထားတဲ့စာအုပ်လို့ဆိုပါတယ်။ဒိတ်တဝဲအင်းသားရခိုင်စတဲ့ဒေတိယစကားတွေကိုကွင်းစင်းလေ့လာပြီးပြုစုထားပါတည်း။အဲ့ဒီစာအုပ်ကိုတော့မမြင်ဘူးသေးပါဘူး။ရန်ကုန်တက္ကသိုလ်မြန်မာစာဌာနမှဟောပြောတဲ့အခါအဲ့ဒီစာအုပ်နှစ်အုပ်ကိုအခြေခံပြီးပြောဆိုသွားပါတည်း။တရုတ်ဘာသာလေ့လာရေးမှမြန်မာဘာသာအရေးပါပုံကိုပြောတဲ့အခါရှေးဟောင်းတရုတ်စကားသံတွေကိုဖော်ကြည့်ခြင်းရင်မြန်မာဘာသာစကားသံတွေနဲ့ညီနိုင်ကြည့်နိုင်တယ်လို့ဆိုပါတယ်။နိုင်ရကအဖြေပေါ်တတ်ပါတည်းဒေတိယစကားတွေအကြောင်းပြောဆိုတဲ့အခါမှာတော့မြန်မာစကားသံအတက်အကျတွေအကြောင်းကိုစူးစိုက်ဆွေးနွေးသွားတယ်လို့ဆိုပါတယ်အထူးသဖြင့်ကတော့မြန်မာတက်ကြသံတွေအကြောင်းအကျဉ်းဆွေးနွေးသွားပါတည်းမြန်မာတက်ကြသံလေ့လာမှုကအရေးကြီးပါတယ်မြန်မာမှာတက်ကြသံဘယ်နှမျိုးရှိပါသလဲတက်တာပြည်ကပညာရှင်တွေတဦးနဲ့တဦးအမြင်မတူကြပါဘူးအာရေလို့သုံးတန်ကွဲတယ်ပြောရတာ ਨੇ အာအပြင်အဲ့ဆိုရဲအတန်ကိုပေါင်းပြီးလေးတန်ပြောရတာ ਨੇ အယူအဆတွေအများပြားရှိပါတယ်အဲ့ဒီလိုအယူအဆကွဲတွေရှိနေလို့ဆရာကြီးကကိုရိုင်းစူးစမ်းကြည့်တာပါပဲဆရာကြီးစူးစမ်းတဲ့အခါအနောက်တိုင်းတက်တာဗိဒပညာရှင်တွေသုံးနှစ်ကြီးကိုမသုံးပါဘူးဂိဒပညာမှာသုံးတဲ့တန်စင်တွေကိုအခြေခံတယ်လို့ဆိုပါတယ်ရန်ကုန်မှာဒိတ်မှာတဝဲမှာစကားသံတွေကိုဘလို့တန်စင်တွေနဲ့ပြောတယ်လေလေ့လာပါတည်းဒီတော့ဆရာကြီးရတဲ့အဖြေတွေကအနောက်တိုင်းတက်တာဗိဒပညာရှင်တွေရတဲ့အဖြေနဲ့မတူဘူးပေါ့ငါးငါးတို့လေးလေးတို့လေးသုံးတို့လိုစနစ်တွေနဲ့အတန်အမျိုးအစားခွဲခြားပါတည်းဒီလိုခွဲခြားတဲ့အခါဒေတာတစ်ခုနဲ့တစ်ခုတောင်မတူပါဘူးရန်ကုန်မှာတန်စင်လေးမျိုးလောက်ပြောပြီးမယ်တဝဲလိုဒေတာမျိုးမှာရှစ်မျိုးလောက်ကွဲပြားနေတာတွေ့ရတယ်လို့သိရပါတယ်အတန်လေးလာရေးမှာစနစ်တစ်ခုလို့ဆိုရမယ်ထင်ပါတယ်။ဆရာကြီးဦးညံကပညာကြီးသလောက်နိဝါဒတရားများတဲ့ဆရာကြီးလို့သိရပါတယ်။ပညာရဲ့အကြောင်းစာအုပ်တွေအခိုင်အမာထုတ်နိုင်ခဲ့ပြီးနဲ့သူတွေ့တဲ့မြတ်အဟုတ်သူသိတဲ့မြတ်အမှန်လို့တရေတီဆွဲမထားပါဘူး။သူတွေ့တာဒီလိုဟုတ်ချင်းဟုတ်မင်းမဟုတ်ချင်းမဟုတ်ဘူး။သူပြောတာတွေမစူးမစမ်းလက်သက်မခံပါနဲ့ဟုတ်မဟုတ်စစ်စစ်ပေးဖို့မြစ်ကြရက်ခံပါတည်း။မြန်မာတီတီရစကားတွေမှာတက်ကြတန်စစ်စစ်ဘေရွေပေညာတကယ်ရှိရဲဆိုတာကိုဆက်သုတေသနပြုပေးဖို့မြမပညာရှင်များကိုတိုက်တွန်းသွားတဲ့အကြောင်းလေးတဆင့်စကားကြားရပါတယ်ဒီလိုတိုက်တွန်းရင်ပြောရတဲ့ထဲကဆရာကြီးရဲ့စကားတစ်ခုဟာအလေးညှိထားစရာကောင်းမှာပါတယ်အဲ့ဒီစကားကတက်ကြတန်းတွေကိုလေ့လာတဲ့အခါအနောက်တိုင်းပညာရှင်တွေကိုကြီးအားကိုးမနေပဲမွေးကလေးကတက်ကြတန်းစကားပြောသူတွေကိုယ်တိုင်လေ့လာမှအမှန်ရောက်ဖို့လမ်းများတယ်ဆိုတဲ့စကားပါအနောက်တိုင်းသားတွေဆိုတာကတက်ကြတန်းနဲ့မနည်းဆက်တော့တက်ကြတန်းကိုအမှန်အကန်နားလေဖို့ခက်တတာကိုဒါနဲ့ပတ်သက်လို့စကားတန်းပညာနဲ့မနည်းဆက်တဲ့တော်တက်ရှင်တွေအတွေ့နည်းနည်းရှင်းပြဖို့လိုမယ်လို့ထင်ပါတယ်အင်္ဂလိပ်လိုအနောက်တိုင်းဘာသာစကားတွေမှာအတန်အဖိအဖို့အားဆိုင်မှုမဆိုင်မှုအကြောင်းပြုပြီးအတိတ်တွေပြောင်းတတ်ပါတယ် content ဆိုတာကိုပဲ content လို့ရှေ့အတန်ကိုအားထည့်ပြောရင်အတိတ်တွေတမျိုး content လို့နောက်အတန်ကိုအားထည့်ပြောရင်အတိတ်တွေတမျိုး အဲ့ဒါလေးမသိတော့သူတို့စကားပြောတဲ့အခါအခက်အခဲကြုံရတာပေါ့ဒီလိုပါပဲတရုတ်တို့မြန်မာတို့ကအတန်အတက်ကြဘာသာစကားစစစားရေလို့အတန်သုံးမျိုးပြောင်းတာနဲ့အတိတ်ပေတွေကသုံးမျိုးပြောင်းသွားပြီဒီတော့အနောက်နိုင်ငံသားတွေခင်ဗျာစစစားကိုကွဲကွဲပြားပြားပြောဖို့ရောခွဲခွဲခြားခြားနားလည်ဖို့ရောအခက်အခဲကြုံရတာပေါ့မွေးကလေးကပြောဆိုလာတဲ့အမိဘာသာစကားရဲ့အတန်အနေထားကိုပဲကျွမ်းကျင်ရာလေးမတတ်ကြတာလေဘာသာကြားစကားကအတန်ကိုတခြားဘာသာနဲ့ကြီးပြင်းလာသူကခွဲခြမ်းဝေဖန်စိတ်ချရဲဆိုတာဘယ်လွယ်ပါမလဲမြမတယောက်ကအင်္ဂလိပ်စကားတန်းကျန်းတစ်စောင်ပြုစုဖို့ကြံစည်တဲ့ဆိုတော့ဖြစ်ချင်းဖြစ်လာနိုင်ဖို့လမ်းရှိပြီမေအင်္ဂလိပ်စကားပြောကြည့်လာတဲ့ပညာရှင်တယောက်ပြုစုတဲ့ကျမ်းတော့အမှန်ရောက်ဖို့ခက်လာပါတယ်ဒီလိုပဲတရုတ်တို့မြန်မာတို့လိုတကြအတန်ဘာသာစကားကအတန်တွေကိုအနောက်နိုင်ငံသားတယောက်ကလေ့လာကြံပြုမယ်ဆိုတော့တရုတ်တို့မြန်မာတို့ပြုစုတဲ့ကျမ်းတော့အမှန်ကိုရောက်နိုင်ဖို့ခက်ပြန်မှာပေါ့ဒီအချက်ကိုစဉ်းကျင်ကြည့်ရင်ဆရာကြီးဦးညံအကြံပြုတဲ့စကားဟာငင်းပယ်စရာမရှိဘူးလို့သဘောရပါတယ်ငင်းပယ်စရာမရှိုံမဟုတ်ပါဘူးမိမိကိုယ်သာကိုယ်ွယ်ရာဆိုတဲ့စကားကိုနှလုံးမူရပါလိမ့်မယ်မြန်မာသားမြန်မာစကားလေးလာရေးမှာကိုထူကိုထလုံးမှခီးရောက်မှာကိုသတိရှိရပါလိမ့်မယ်။စာပေမြင့်ပြီးလူမျိုးတင်ပါစေ။